NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်က CEC ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဟောင်းတွေကတိကျနိုင်ငံရေးပါတီတစ်ခုဖြစ်နေဒီကနေ့ဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်ဒါဟာ NLD ပါတီအနေနဲ့တရားဝင်နိုင်ငံရေးပါတီအဖြစ်ရပ်တည်ခွင့်ရတဲ့ဒီကနေ့နောက်ဆုံးနေ့တနေ့တည်းမှာပဲ NLD ပါတီကနေခွဲထွက်ပြီးတိကျပါတီအသစ်စတင်ပေါ်ပေါက်လာတာဖြစ်ပါတယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုစောဝင်းလိုက်ကပြောပြပေးပါရှင
်ဟုတ်ကဲ့ပါ NLD ပါတီ CEC ဟောင်းနေနဲ့ပါတီတွေကလွတ်တော်အမတ်တွေပါဝင်တဲ့သဘောထားတိုက်ဆိုင်သူတွေဒီကနေ့တွေ့ဆုံပြီးတော့ပါတီဖွဲ့စည်းဖို့ဆွေးနွေးပြခဲ့ကြတဲ့အကြောင်း1990ခုနှစ်ရွေးကောက်ပွဲမှာကြောက်တမ်းမြို့နယ်မဲဆန္ဒနယ်မြေအမတ်တစ်ကနေရွေးကောက်တင်မြှောက်ခံခဲ့ရတဲ့ NLD လွတ်တော်ကိုယ်စားလှယ်ဒေါက်တာတန်းချင်းကပြောပြပါတယ်အဲ့
တော့ဒီနေ့ပဲတိုက်ဆိုင်နေကျွန်တော်တို့အားလုံးစူးစီးမိတယ်ပေါ့ကျွန်တော်တို့သဘောထားချင်းညီညွတ်တဲ့ပုံစံနော်စူးစီးပြီးတော့ကျွန်တော်တို့ဒီကနေ့ဒါဟိုဝိုင်းပြီးတော့စဉ်းစားပြီးတော့ဆုံးဖြတ်တာပါအာနာမည်ကတော့ကျွန်တော်တို့ဒီကနေ့ရွေးထားတာကတော့မြန်မာဒီမိုကရေစီအင်အားစုဆိုပြီးတော့ရွေးထားပါတယ်အင်္ဂလိပ်လိုတော့ National Democratic Force အာကျွန်တော်တို့ဒီကနေ့ကတော့စိတ်ပြီးတော့ဟိုအကုန်လုံးတော့ငုံမိမယ်တော့မဟုတ်ဘူးပေါ့ဗျာနော်ကျွန်တော်တို့အရေးကြီးတဲ့ကိစ္စလေးတွေပဲအရင်ဆွေးနွေးတာပေါ့ဒီဘက်ကတော့ကျွန်တော်တို့ကတနင်္ဂနွေလုံးတိုင်းတာနဲ့အာဟိုပြိုင်နိုင်ဖို့ရွေးတဲ့ဒီ National Party ပေါ့ဗျာနော်အဲ့ဒါကိုပဲကျွန်တော်တို့ကြည့်ရပါတယ်တော်တော်လေးပဲတကယ်တမ်းလက်တွေ့ကျတော့အဲ့လောက်ကြီးဖြစ်မှန်းမရှိဘူးဆိုတာဒါတစ်ပိုင်းပေါ့နော်အာကျွန်တော်တို့ကတော့ဒီသူ့ဥပဒေတိုင်းပေါ့ဗျာပါတီများဖွဲ့စည်းဥပဒေတိုင်းပထမ15ရောက်ပေါ့နော်15ရောက်သုံးဖို့15ရောက်တဲ့ပုံရင်လဲပုံတော့ပေါ့အဲ့ဒါကိုကျွန်တော်တို့ဆင်းတင်ရမှာဟုတ်အဲ့တော့အဲ့ဒီအတွက်ကိုကျွန်တော်တို့ဒီကနေ့စဉ်းစားကြတော့ပေါ့ဟိုနေရာကတော့ဥမာခေါင်းဆောင်ဒူခေါင်းဆောင်ပါ냐နောက်ပြီးတော့ကျွန်တော် EC တို့ပါတို့ဒါတွေကတော့ကျွန်တော်တို့မစဉ်းစားရဘူး
အခုဖွဲ့စည်းလိုက်တဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီတဲ့အနေနဲ့ဒီလလေလောက်မှာရွက်ောက်ပွဲဝင်ရေးအတွက်မတ်ပုံတင်နိုင်မှုစီစဉ်နေပြီးဒီမတိုင်ခင်မှာပါတီဖွဲ့စည်းပုံနဲ့အတူကြီးညာချက်ထုတ်ပြန်သွားမယ်လို့လည်းဒေါက်တာတန်းချင်းကပြောပါတယ်ဒီပါတီတဲ့ဟာ NLD အဖွဲ့ဝင်ဟောင်းနေတဲ့ဖွဲ့စည်းမှာဖြစ်တဲ့အတွက်နိုင်ငံရေးရည်တည်ချက်လှုပ်ဆောင်ချက်တွေကလည်းအရင် NLD ပါတီနဲ့ကွာခြားချက်သိရှိလာမှာမဟုတ်ပေမဲ့လုံခြုံရေးဆိုင်ရာတွေမှာတော့ဖြစ်ပေါ်လာတဲ့နိုင်ငံရေးအခြေအနေတွေပေါ်မူတည်ပြီးကွာခြားချက်တွေရှိနိုင်တယ်လို့ဆိုပါတယ်ဒါပေမဲ့ NLD ပါတီဝင်ဟောင်းနေတဲ့ကဒီပါတီပေါ်ဘလောက်ထောက်ခံမှုရှိမယ်ဆိုတာတော့အတိအကျမသိနိုင်သေးဘူးလို့ဆိုပါတယ်
။အာဒါအခုရှိတော့ကျွန်တော်ပြောလို့မရသေးဘူးလေ။ဘာလို့ဆိုတော့ဒီကနေ့အထိကျွန်တော်တို့က NLD ပါတီဝင်အနေနဲ့ပဲကျွန်တော်ရက်တည်လာတာဟုတ်။အဲ့တော့စောစောအားတွေကလည်းဒါကျွန်တော်တို့အချင်းချင်းမှာဟိုအကြမ်းချင်းဆွေးနွေးတာလောက်ပဲရှိတယ်လေ။တကယ်တမ်းကျွန်တော်တို့စီယုံရေးတွေမလုပ်ပါဘူး။နော်နယ်တွေကိုဆင်းပြီးတော့ကျွန်တော်တို့ကြိုပြီးတော့စီယုံတာတို့ဘာလို့ကျွန်တော်တို့မလုပ်ခဲ့ဘူးလေ။မလုပ်ခဲ့တော့ကျွန်တော်တို့ကတော့အခုအချိန်မှာတော့ပြောဖို့ဝေးသေးတယ်ပေါ့တိုးတော်လေးရေဘူးရသဘောထားကိုဒါကျွန်တော်တို့ပြောတာပါရေဘူးရသဘောထားကတော့ဒီအဲ့ဒီမှာဝင်လို့အနည်း20ကျော်ကြီးလှုပ်လာတယ်ဆိုတာကဟိုဒါအပြော်လှုပ်တဲ့လူတွေမဟုတ်ဘူးလေနော်တကယ်ကိုတိုင်းပြည်အတွက်နိုင်ငံရေးကိုလှုပ်မယ်ဆိုပြီးစောက်ချပြီးလှုပ်မယ်ဆိုပြီးတော့ဘလောက်ညှိနှိုင်းခံပြီးတော့ပြင်ပခံပြီးတော့လှုပ်လာခဲ့ကြတာပဲ
ပါတီအနေနဲ့အခုမှဖွဲ့စည်းတာလည်းဖြစ်တာကြောင့်ရမုံငွေလုံလုံလောက်လောက်မရှိတာအပြင်ကိုယ်စားလှယ်တူးချင်းစီအတွက်ထက်ဝင်ရမယ်ငွေကြေးပမာဏကလည်းများလွန်နေတာကြောင့်နေကိုယ်စားလှယ်တွေအနေနဲ့ကိုယ့်စိတ်ကိုရှာဖွေကြရမှာဖြစ်ပြီးဘ ਹੁ ကထောက်ပံ့ပေးနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်အခုဖွဲ့စည်းလိုက်တဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီတစ်ထက်မှာအရင် NLD အဖွဲ့ဝင်တွေဖြစ်ကြတဲ့ဥက္ကမောင်ဆွေဦးသိညွတ်တခင်လာဦးဒေါက်တာဝင်းနိုင်တို့အပြင်တခြားလူတီများတဲ့အဖွဲ့ဝင်တွေလည်းပါဝင်တယ်လို့သိရပါတယ်ခင်ဗျ